ဥရောပလေယာဉ်တခြားရေးကုမ္ပဏီ Airbus ကိုဥရောပသမဂ္ဂ EU ကတရားမဝင်ထောက်ပံ့ကြွေးတွေပေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံကကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကိုတိုင်ကြားထားတဲ့ကိစ္စမှာအမေရိကန်နိုင်ငံဘက်ကအနိုင်ရရှိခဲ့ပါတယ်။အဲဒီလိုအနိုင်ရရှိခဲ့တဲ့အတွက်စံချိန်တင်ရောကြေးငွေအမေရိကန်ဒေါ်လာ 9.5 ဘီလီယံကိုရရှိမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ EU ကိုပြစ်ဒဏ်ခတ်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုဟာဥရောပသမဂ္ဂကတွင်းကုန်တွေအမျိုးမျိုးအပေါ်အောက်တိုဘာ18ရက်နေ့ကစပြီးတွင်းကုန်ကုန်တွေစီးကျက်သွားမှာဖြစ်ပါတယ်။ဥရောပဟာနှစ်ပေါင်းတော်တော်များများ Airbus ကုမ္ပဏီကိုထောက်ပံ့ခြင်းအမြောက်အများကူညီပေးရနေခဲ့ရမှာ American Airlines ကုမ္ပဏီနဲ့အလုပ်သမားတွေပေါ်များစွာထိခိုက်ခဲ့ကြောင်းတိုင်ကြားတရားဆွဲဆိုပြီးစကားနဲ့အကြံမှာ American တို့အနေနဲ့ဥရောပပေါ်တံပြန်တွန်းကုန်ကုန်တွေစီးကျက်ခွင့်ရှိတယ်ဆိုတာကိုကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကအတည်ပြုပေးခဲ့ကြောင်း American ကုန်သွယ်ရေးဝန်ကြီး Robert Lighthizer ကပြောပါတယ်။ American နိုင်ငံကိုရောက်ရှိနေတဲ့ Finland သမ္မတနဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲမှာတော့ American သမ္မတ Donald Trump က WTO ရဲ့ဆုံးဖြတ်ချက်ဟာ American နိုင်ငံအတွက်နိုင်ပွဲကြီးတစ်ခုဖြစ်ကြောကြားခဲ့ပါတယ်။WTO ရဲ့ဆုံးဖြတ်ချက်ဟာအပြစ်သက်ဆုံးဖြတ်ချက်ဖြစ်ပြီး EU ကတင်ခွင့်မရှိပါဘူး။ဒါပေမဲ့ EU ကထုတ်ပြန်တဲ့ကြေညာချက်မှာပေါ့ WTO ကခွင့်ပြုပေးထားတဲ့တံပြန်ဆောင်ရွက်မှုတွေကို American နိုင်ငံကလုံလောက်မယ်ဆိုရင် EU နဲ့တခြားရွေးစရာမရှိပဲအလားတူတံပြန်ဆောင်ရွက်ရတာရှိကြောင်းပြောကြားခဲ့ပါတယ်။ American နိုင်ငံကဥရောပလို့လေရင်တွေပေါ်တွင်းကုန်ခွန်ဆရာကန်တို့ကောက်ခံမှုရှိပြီး Scotch နဲ့ Irish Whiskey တွေပါဝင်ဥရောပထက်ကုန်ပစ္စည်းတော်များများကိုပေါ်မှာလဲတွင်းကုန်ခွန်25ရာခိုင်နှုန်းကောက်ခံမှုရှိပါတယ်ခင်ဗျ။